ပင်လယ်ပင်ကိုဖျက်ပြီးတော့အီတလီကိုတရားမဝင်ဝင်ရောက်လာတဲ့လေစီးပြေးရွှေပြောင်းဝင်ရောက်သူတွေတထောင်ကျော်ကိုအီတလီကမ်းဆောင်တပ်တွေကစနေနေ့မှာကယ်ဆယ်ခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။လေစီးဝင်ရောက်လာသူ984ယောက်ကိုရော်ဂီယိုကာလာပရီယာမြို့ကိုပို့ခဲ့တယ်လို့နောက်ထပ်489ယောက်ကိုတော့ခရိုတွန်မြို့ကိုပို့ပေးခဲ့တယ်လို့ပြောပါတယ်။ခရိုတွန်မြို့နီးပင်လယ်ပင်ထဲမှာ February 26ရက်နေ့ကရွှေပြောင်းဝင်ရောက်သူစီးနေလာတဲ့လေဆက်မြုပ်ဆက်လေနှင်းမြုပ်ခဲ့တဲ့အတွက်84ဦးတေဆုံးပြီး30လောက်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်89ဦးကိုတော့ကယ်ဆယ်နိုင်ခဲ့တာပါပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေစနေနေ့ထိဆိုတရားမဝင်ရောက်လာသူက4000ကျော်ပါပြီနောက်ထပ်အသက်မဆုံးရအောင်ပြီးခဲ့တဲ့တောက်ချာနေ့ကပဲအီလီကန်ဆောင်တက်ကတင်းမော၈စီးနဲ့နေရာတော်များများမှာကယ်ဆယ်တွေလုပ်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလူကုန်ကူးသူတွေကိုကြီးအဖြစ်တင်တာကိုတော့အီတလီဝန်ကြီးချုပ်ဂီယိုဂရာမော်လနီကလက်မခံပါဘူးဒါပေမဲ့လူကုန်ကူးသူတွေကိုပုံမပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ဖို့နဲ့တရားမဝင်ရွှေ့ပြောင်းမှုတွေအတွက်လမ်းဖွင့်ပေးတာလုပ်ပေးမယ်လို့ပြောပါတယ်။ဒီနှစ်အတွင်း ET ကိုပင်လယ်ပြင်ကဝင်ရောက်လာသူကစုစုပေါင်း18000ကျော်သွားပါပြီ။